မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရဲ့တည်ဆဲဥပဒေတွေကိုချိုးဖောက်ပြီးပြည်ပကိုတရားမဝင်ထွက်ခွာသွားလို့ဆိုတဲ့အကြောင်းပြချက်နဲ့နိုင်ငံသားအဖြစ်မှရက်စက်ခံရသူဆင်းရဲစစ်ကောင်စီဘက်ကဇက်တိုက်ဆိုလိုထုတ်ပြန်နေပါတယ်ကလသမကဆိုင်ရာတာမကြီးအပါဝင်တန်ရုံဝန်ထမ်းတွေအမှုပညာရှင်တွေနေပယ်အသီးသီးကဒီမိုကရေစီအရေးလှုပ်ရှားသူတချို့နိုင်ငံသားအဖြစ်ကနေရဆဲခံရတဲ့အပေါ်နိုင်ငံသားအယုတ်ခံရတဲ့ထဲပါဝင်တဲ့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကဥပဒေအရအကျုံးမှုမှုဆိုပြီးပယ်ချပါတယ်လူ့အခွင့်အရေးရှင်တွေတူကလည်းနိုင်ငံသားအခွင့်အရေးနဲ့မညီညွတ်တဲ့အတွက်တရားမဝင်ဘူးလို့တုံ့တက်ပါတယ်ဒီအကြောင်းကိုတော့မတ်စုမွန်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလကနေစဆီယနာသိမ်းပြီးတဲ့နောက်ပိုင်းဆီယနာရှင်စန့်ကျင်ကန့်ကွက်ကြောင်းဆန္ဒထုတ်ဖော်တုံ့လန့်တိုက်ပွဲဝင်ခဲ့ကြတဲ့နေပယ်ဆုံအလှအသီးသီးကဒီမိုကရေစီအင်အားစုတွေဟာတချို့ကတော့ဖမ်းဆီးထောင်ချခံရတာရှိသလိုဘေးလူရာတိုင်းရင်းဒေသတွေအိမ်ကြီးချင်းနိုင်ငံတွေဘက်ခြမ်းကနေဆက်ဒေသတွေနဲ့ပြည်ပနိုင်ငံတွေကိုထွက်ခွာတိမ်းရှောင်ခဲ့ရသူတွေလည်းရှိပါတယ်အဲ့ဒီထဲကမှပြည်ပထွက်ခွာသွားသူနောက်ဆီယနာရှင်စန့်ကျင်ရေးတက်ကြွလှုပ်ရှားသူတချို့ကိုနိုင်ငံသားအဖြစ်မှရက်စဲကြောင်းစစ်ကောင်စီဘက်ကနေကြေညာချက်တွေစတိုက်ထုတ်ပြန်ခဲ့ပါတယ်။ပထမဆုံးကြိမ်2022ခုနှစ်မတ်လ4ရက်နေ့မှာထုတ်ပြန်ချိန်မှာတော့ NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရအဖွဲ့ဝင်တချို့အပါအဝင်ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူနိုင်ငံသား11ဦးပါဝင်ပါတယ်။ NUG ဝန်ကြီးရဲ့ဖြစ်တဲ့ဦးဇော်ဝေဆိုဒေါက်တာဆာဆာဦးရီမွန်ဒေါ်စင်မအောင်ဦးလုံကိုလက်ဦးထင်လင်းအောင်တော်ရည်စင်ဆောင်မောင်းနဲ့ဦးမင်းကိုနိုင်ပါဝင်ဒီမိုကရေစီရေလှှရှားသူတို့ပါဝင်ခဲ့တာပါ။နောက်မတ်လ9ရက်နေ့ထုတ်ပြန်ကြမှာတော့အဆိုတော်စာဝန်လိုက်အနီးဂျူဝင်ကြီးဒေါက်တင်မမမျိုး CRPH ကအမတ်ဒေါက်တာဂျူတင်ပါဝင်5ဦး။ဧပြီလ10ရက်နေ့မှာတော့ကုလသမဂ္ဂကြီးဦးကျော်မိုးထွန်းအပါအဝင် CDN သမဂ္ဂကြီးတွေဖြစ်တဲ့ဦးမမောင်လက်နဲ့ဦးကျော်ကြောင့်မင်းနောက်အတွင်းဝင်တွေအပါအဝင်တဝန်ထမ်းတချို့ပြေဆောင်ထောင်းအစိုးရဟန်ထူးလွင်နဲ့စာရေးဆရာအမှုပညာစတဲ့ထင်ရှားကျော်ကြားသူ18ဦးနိုင်ငံသားအဖြစ်ရက်ဆဲကြောင်းကြေညာခဲ့ပါတယ်။နိုင်ငံရဲ့ဒီဇယ်ဥပဒေကိုဖောက်ဖျက်ကျူးလွန်ပြီးတော့မြန်မာနိုင်ငံရဲ့အကျိုးကိုထိခိုက်စေတဲ့လှုပ်ဆောင်ချက်တွေပြုလုပ်ခဲ့ကြတဲ့အတွက်ဆိုပြီး1982ခုနှစ်အမျိုးသားဥပဒေပုံမှန်68အရပုံမှန်68လုပ်ပိုင်ခွင့်ကိုကျင့်သုံးပြီးပုံမှန်16နဲ့အညီနိုင်ငံသားကနေရက်ဆဲလိုက်တဲ့ဆိုတဲ့စစ်ကောင်စီရဲ့စွပ်စဲပြောဆိုချက်ကို NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအပါအဝင်နိုင်ငံသားအဖြစ်ကနေရက်ဆဲခံရသူတွေကလက်မခံပယ်ချထားပါလေစစ်ကောင်စီရဲ့ဒီကြိမ်ထုတ်ပြန်မှုမှာတော့တာမကြီးတွေနဲ့တာဝန်နဲ့တော်တော်များများနိုင်ငံသားအဖြစ်ရက်ဆဲခံခဲ့ရပါတယ်ထက်သွင်းကြော်ညာခြင်းကိုခံခဲ့ရတဲ့ CDR အကြမ်းမဖက်အာဏာပိဆိုင်ရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့အမေရိကန်ပြည်ထောင်စု Washington DC အခြေစိုက်အမေရိကန်နိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့တတိယအတွင်းဝင်ဦးကျော်စွာထွန်းကတော့သူ့ဘော်နိုင်ငံသားရုပ်တဲ့ပေါ်လက်မခံကြောင်းနဲ့စစ်ကောင်စီဘက်ကရည်ရွယ်ချက်ရှိရှိနဲ့ဆောင်ရွက်တာလို့ရှုမြင်ပါတယ်
။ရည်ရွယ်ချက်ရှိပါတယ်ရည်ရွယ်ချက်ရှိပါတယ်ဆိုတော့ကတော့တမအားဖြင့်ညီကြီးလည်းမဆိုကျွန်တော်တို့ကိုနိုင်ငံသားမဟုတ်တော့ဘူးဆိုတဲ့အကူတို့ကအရင်ဆုံးနိုင်ငံတော်ချတာချင်တာဒီလိုဒီကျွန်တော်တမတ်ကြည့်ကြုံမှုထုံးပါနော်အဲ့တော့နိုင်ငံသားမဟုတ်တဲ့ကျွန်တော်တို့ရဲ့ပေါ့နော်ဖက်ဆူတဲ့အစကားအခေါ်တိုင်းမှာကျွန်တော်နိုင်ငံကိုကိုယ်စားမသိဘူးဆိုပြီးတော့တို့လမ်းကျင်တဲ့ဘောလို့ကျွန်တော်ပြင်ပြီးတယ်ကျွန်တော်2021တုန်းကလည်းထလာခဲ့တဲ့အားကိုကျွန်တော်အချိန်ကြီးယူပြီးကြည့်ရမှာပေါ့နော်ကျွန်တော်တမတ်ကြည့်ယူမှာတမတ်ကြည့်ကိုယ်လည်းအနေနဲ့ငါတို့ဆက်တဲ့ရည်နိုင်ရေးတွေကတော့အဆောင်ကိုတူပန်းခဲ့တယ်ခု2021မှာလည်းတို့ဒီအဲ့ဒရက်စ်ကိုချိန်လန်းတက်ဖလာရဲလို့ကျွန်တော်မြင်ရပါတယ်တုံးတက်တာနေတယ်ပေါ့နော်နောက်တစ်ခုကပါလဲဆိုတော့အခုဒီလိုနိုင်ငံသားအယူတွေတို့တုံးစောရတယ်ဆိုတော့တကယ်တကယ်အဲ့မှာဘုမတ်ဖခွန်မှာသူပြောရတာအတိုင်းတစ်ပါးရဲ့အောက်ပိုင်းရယူခြင်းနဲ့အနောက်ပိုင်းတစ်ပါးကိုခုလုံးခြင်းပေါ့နော်အဲ့ဒါအယူတွေရတကယ်တကယ်ကျွန်တော်တို့အခုဒီမှာနေနေတယ်ဆိုတော့ကျွန်တော်တို့ TPS ဆိုတာကယာယီနေထိုင်တာကျွန်တော်တို့ရဲ့လက်ရှိတန်းတမန်ဆိုတော့ status ကိုအတိအမှတ်ပြည်ပြီးတော့ဆက်လက်နေထိုင်ခွင့်ပေးထားတာဒီသူတို့ထုတ်ပြန်တဲ့အမိန့်နဲ့သူတို့သောဆောင်တဲ့တခြားပြည်ပါပဲ
အခုလိုစစ်ကောင်စီဘက်ကပြည်ပမှာနိုင်ငံတော်ဝင်ထမ်းဆောင်ခဲ့တဲ့နိုင်ငံဝန်ထမ်းတွေပါဝင်ဆီယနာရှင်ဆက်ကြီးကြိုးပမ်းခဲ့ကြလို့ဘေးလွတ်ရာကိုတိမ်းရှောင်ခဲ့ရသူတွေကိုနိုင်ငံသားအဖြစ်ရက်ဆဲတာကတော့တရားဥပဒေနဲ့မညီပါဘူးလို့လူခွေရှင်တွေဦးမင်းလွင်ကလည်းသုံးသပ်ပါတယ
်ကျွန်တော်တို့ဒီလိုမျိုးနိုင်ငံသားအဖြစ်ကနေယူသိမ်းနေတဲ့ဆိုတော့ဒီကကျွန်တော်တို့ကြားနေရပါတယ်ကျွန်တော်တကယ်တော့ဒီလိုမျိုးယူသိမ်းတဲ့ဒီကကတရားမဝင်ဘူးလို့ပြောလို့ရတာပေါ့နော်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ပေါ်တူဂုတ်စစ်တောင်းမှုတွေပါနိုင်ငံသားတရားရဲ့အခွင့်အရေးကိုပြန်လည်ရုပ်သိမ်းလို့မရတဲ့အခွင့်အရေးထဲမှာတိုင်းသာမိဘနေသားတွေမွေးဖွားလာတဲ့နိုင်ငံသားကိုနိုင်ငံသားအဖြစ်ကနေရုပ်သိမ်းလို့မရဘူး။ဒါတော့အခုလိုရုပ်သိမ်းနေတဲ့ဆိုတော့ဒီကတည်းကလည်းပြောမယ်ဆိုရင်တော့ဥရင်းနဲ့ညီမဟုတ်ဘူးလို့ကျွန်တော်တို့ပြောနိုင်ပါတယ်။တိုင်းပြည်ရဲ့ပြည်ပမှာရောက်နေတဲ့ကိစ္စအဖြစ်လည်းပတ်သက်လို့ဒီလိုမျိုးထုတ်လိုက်လို့ရှိရင် အားရသွားမယ်နောက်ပိုင်းထွက်သွားလည်းထွက်မဲ့လူတွေလည်းရောသွားနိုင်တယ်ဆိုတော့ဒီအခြေအနေရှိနေလို့ကျင်ပါတယ်နောက်ပြီးတော့ကျွန်တော်တို့ဒီအစင်အောင်ကောင်းနဲ့အခုလုံချမ်းနေတဲ့လုံချမ်းမှုကိုလည်းတင်းတင်းတပုံရပ်တန့်သွားအောင်ဆောင်နိုင်မယ်ဒီအချိန်နဲ့လုပ်တဲ့လူပဲကျွန်တော်မြင်ပါတယ
်အခုလို1982ခုနှစ်အမျိုးသားဥပဒေကိုအသုံးပြုပြီးနိုင်ငံသားဖြစ်တည်မှုနဲ့နိုင်ငံကူးလက်မှတ်ရုပ်သိမ်းပိုင်ခွင့်ရှိရေးစစ်ကောင်စီရဲ့နိုင်ငံသားအဖြစ်ရက်စဲချက်ထုတ်ပြန်ချက်ပေါ်မှာ NUG ရဲ့သမ္မတဒူဝါလာရှိလာကလည်းဒီထုတ်ပြန်ချက်တွေဟာတရားမဝင်ကြောင်းပြောဆိုထားပါတယ်လက်ရှိမှာတော့မြန်မာနိုင်ငံကပြည်နယ်နဲ့တိုင်းဒေသကြီးကနေရာတချို့မှာမိသားစုဝင်တွေရဲ့အရေးအတွက်သံောင်ကျင်းကိုစစ်ဆေးမေးမြန်းနေတယ်လို့ဆရာနာရှင်စက်ကြီးလှုပ်ရှားသူဒီမိုကရေစီအားစုတွေပါဝင်မြန်မာနိုင်ငံသားတချို့ဟာဒီပကိုဒေးလွရာတင်းဆောင်နိုင်ရေးအတွက်ရောအသက်မွေးဝမ်းကြောင်းအလုပ်ကိုင်ရှာဖွေနိုင်ရေးအတွက်ပါတရားဝင်ရောတရားမဝင်နည်းလမ်းမျိုးစုံနဲ့ထွက်ခွာနေကြပါတယ်ရှင်